Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာမနေ့ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းလိုင်းပါ။ဒီမနေ့မှထူးခြားတဲ့သတင်းတွေကတော့ Syria အစိုးရဟာအရသားတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေကျွလွနေတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာတမရနဲ့ဒုတိယတမရတွေကိုလာမယ့်မတ်လ18ရက်နေ့မှာရွေးချယ်သွားမယ့်အကြောင်းလွှတ်တော်ကကြေညာပါတယ်ဇီကာဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးအတွက်ဒေါ်လာ 1.8 ဘီလီယံရမုံငွေထောက်ပံ့ပေးဖို့တမရဥပမာကလွှတ်တော်ထံတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေအပြည့်မှအရင်ဆုံးနားဆင်ကြရမယ်အထင်ပါဆိုရင်တော့
ဒီကလေးဒီတလင်းကမျိုးစီဝေးရှိတယ်ဒီစီဝေးတဲ့ဒီတလင်းကမျိုးစီချီဒီလိုရှိအဲ့ဒီစီစီဝေးက
ရခိုင်မျိုးသားပါတီ ANP ရဲ့ဘိုးအလုံမှုဆောင်အဖွဲ့ဝင်ဥပတ်ရှင်ပြောကြားချက်ပါ ANP ပါတီအနေနဲ့ NLD ရဲ့အတိုက်ခံဖြစ်နေရည်တည်သွားဖို့ရှိတဲ့အကြောင်းပြောဆိုလိုက်တဲ့ဆိုတဲ့သတင်းမှာနားဆင်ကြရမှာဖြစ်ပါတယ်ဒါပြင်ရန်ကုန်တိုင်းထောက်ကျွမ်းမှာတိမ့်နဲ့ချီတဲ့စိတ်ကြွဆေးပြားတွေပိုင်းရှင်မဲ့ဖမ်းမိတဲ့အကြောင်းပြီးတော့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ရဲ့တရုတ်နှစ်တကူနှုတ်ခွန်းဆက်တဝင်းလွှာအမေရိကန်တမန်တော်လောင်းရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေစတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိသလိုနောက်ပိုင်းမှာဆိုရင်လည်းအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
စီးရီးယားဆိုရဟာဖမ်းမိထားတဲ့အရသားတွေကိုလူမျိုးရုံးတပ်ဖြတ်မှုတွေပြုလုပ်ခဲ့တယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဆွဆွဲပြောကြားလိုက်ပြီးအဲ့ဒီလိုရဟာလူသားမျိုးနွယ်စန့်ကျင်တဲ့ရာဇဝတ်မှုကျွလွန်ရာရောက်စေတယ်လို့ပြောပါတယ်စီးရီးယားနိုင်ငံအတွင်းကအချင်းထောင်တွေမှာနေထိုင်နေရတဲ့ဘဝတွေအကြောင်းနဲ့ပတ်သက်လို့လူပေါင်း600ကျော်ကိုတွေ့ဆုံမေးမြန်းထားမှုပေါ်အခြေခံပြီးကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တာမှာတမရဘာရှာအယ်အာဆာအဆိုရဟာဘယ်အချိန်ပဲကြည့်လိုက်ကြည့်လိုက်အချင်းသားထောင်ပေါင်းများစွာကိုထင်ထင်ထားပြီးတခြားထောင်ပေါင်းများစွာဟာလည်းဖမ်းဆီးခံရပြီးတဲ့နောက်တို့ဒီမဟုတ်လက်နက်ကိုင်ဖွဲ့စည်းတွေရဲ့ပြန်ပေးဆွဲခံခဲ့ကြရပြီးတဲ့နောက်မှာပျောက်ဆုံးကုန်ကြတယ်လို့ဆိုပါတယ်စီးရီးယားအဆိုရဟာဖမ်းဆီးထားသူတွေအစာငတ်တေဆုံအောင်တို့ဒီမဟုတ်ရရှိထားတဲ့ဒဏ်ရာတွေနဲ့တေဆုံအောင်အဲ့ဒီဒဏ်ရာတွေကိုစေကူတမှုမပေးပဲပြစ်ထားလိမ့်ရှိတယ်လို့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်ဒါအပြင်တမရအာဆတ်အဆိုရဟာအရတားပြည်သူတွေအပေါ်ရာဇဝတ်မှုမျိုးစုံကိုကျူးလွန်နေတာမှာအဲ့ဒီလို့ရတွေကိုစနစ်တကျကျယ်ကျယ်ပြန့်ပြန့်ကျူးလွန်နေတယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့အစီရင်ခံစာဟာစီးရီးယားပြည်တွင်းစစ်ရဲ့ပထမ၄နှစ်တာကာလဖြစ်တဲ့2011ခုနှစ်မတ်လနဲ့2015ခုနှစ်နိုဝင်ဘာလအကြာအခြေခံပြီးတော့ပြုစုထားခဲ့တာဖြစ်ပါတယ်
တူရကီနဲ့ဆီးရီးယားနယ်စပ်မှာရွှေ့ပြောင်းဒုက္ခသည်တွေထောင်ချီပြီးတောင်တင်နေတဲ့အချိန်မှာဆီးရီးယားဒုက္ခသည်အချက်တဲကိုဖြည့်ရှင်းဖို့ရည်ရွယ်တဲ့လှုပ်ဆောင်ချက်တွေကိုတူရကီနဲ့ဂျာမနီနိုင်ငံတို့အကြားမှာသဘောတူညီမှုရခဲ့ပါတယ်။ဒုက္ခသည်ရေဆောင်ရွက်ရာမှာမြောက်အတ္တလန္တိတ်မဟာမိတ်စာချုပ်နေတိုအဖွဲ့ရဲ့ပါဝင်မှုကိုတိုးမြှင့်ဖို့နှစ်နိုင်ငံပူးတွဲလှုပ်ဆောင်သွားမယ်လို့တနင်္လာနေ့ကတူရကီဝန်ကြီးချုပ်အာမတ်ဒါဗူတိုဂလူကဂျာမနီနိုင်ငံအဓိပတိအင်ဂျလာမာကယ်နဲ့အတူအန်ကာရာမြို့ကနေပြောသွားပါတယ်တူရကီအနေနဲ့ဆီးရီးယားနယ်စပ်အွန်ကူပီနာမှာစောင့်ဆိုင်နေတဲ့ထောင်နဲ့ချီတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုအခြေအနေရဝင်ဝင်ပြုတ်သွားမယ်လို့ဒါဗူတိုဂလူကပြောပါတယ်ဥရောပသမဂ္ဂကတူရကီနိုင်ငံကိုဆီးရီးယားနယ်စပ်ကိုဖွင့်ပေးဖို့စနေနေ့ကနေစပြီးတိုက်တွန်းခဲ့တာပါဥရောပတိုက်မှာခေါ်လွန်ခွင့်တောင်းခံတဲ့ဒုက္ခသည်အရေအတွက်ကိုလျှော့ချရမှာအထောက်အကူဖြစ်စေဖို့တူရကီအနေနဲ့ဆီးရီးယားဒုက္ခသည်တွေကိုခေါ်လွန်ခွင့်ပေးဖို့ဥရောပသမဂ္ဂကနိုင်ငံတွေကတူရကီကိုဒေါ်လာ 3.3 ဘီလီယံထိအကူအညီပေးဖို့ဂရိကိုပြုခဲ့တာဖြစ်ပါတယ
်။ဒီနေ့လနေ့ကပြုလုပ်ခဲ့တဲ့နိုင်ငံရေးစစ်တမ်းတွေအရနယူးဟမ်ဖ်ရှားယားပြည်နယ်မှာပြည်နယ်ကဥဆောင်ပြုလုပ်မဲ့ပါတီတွင်ရွေးချယ်မှုတွေမှာဘီလီယံနာတထည့်ကြီးဒေါ်နယ်ထရမ့်ဟာရီပပလီကန်ပါတီရဲ့တမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နေကြတဲ့ပြိုင်ဘက်တမရလောင်းတွေတဲ့အသာစီးရရှိနေပါတယ်။ဘသူကိုထောက်ခံမယ်ဆိုတာမဆုံးဖြတ်ရသေးသူတွေရဲ့ထောက်ခံမှုတွေရရှိနိုင်ဖို့သူ့ရဲ့ပြိုင်ဘက်သမရလောင်းတွေကလည်းနောက်ဆုံးအချိန်ထိအကျိတ်အနေနဲ့မဲဆွယ်စည်းရုံးနေကြပါတယ်။အရေးအတွက်အားဖြင့်အများအပြားဝင်ရောက်ရှင်ပြန်နေကြတဲ့ Republican Party သမရလောင်းတွေအင်္ဂါနေ့မှာမဲမပေးကြခင်နောက်ဆုံးအချိန်ထိမဲဆွယ်စည်းရုံးမှုတွေပြုလုပ်တာလူထုနဲ့တိုက်ရိုက်တွေ့ဆုံပွဲတွေပြုလုပ်ပြီးမိခွန်းတွေကိုဖြေကြတာရုပ်မြင့်တန်ကြားတွေမှာတွေ့ဆုံမေးမြန်းမှုတွေပြုလုပ်ခဲ့ကြပါတယ်။ Democratic Party Bamaro, Tukutu, Democratic Socialist, Cosonere, Bernie Sanders, Ka, Nangajai, Wunji, Hillary Clinton, Lurusitanima, Tazi Yashinibare, Bernie Sanders, Ha, New Hampshire, Pine, Enijin, Pine, Kupite, Vermont, Pine, Gozabu, Telluto, Amata Ule, Pibare, Nangajai, Wunji, Pin, the town, Gogunegani, the town, Tawan Tasangere, Hillary Clinton, Ha, Awa Pinema, Pigate, the name Padonga, Jimbagere, Party doing Yiche Murima, Bernie Sanders, Ko, Memkoave, Kapi, and Ayala Pimele, Tumani, Bernie Sanders, Ko, New Hampshire, Pinema, and Ayabu, a door choosa, you are Leumel, one camp your jagabare.
The Ningan Winigam, your Korean Nanga, don't you feel like that? Aboma, Tunine, Soye Mimem, and Omi Bulo, Tanila Niga, Tolungere, CBS, and Dana, Triso Mimangama, American Tamara, Pare, Obama, Gapiola Pare, Obama, Tunine, Yakoria, Ha, Anashi, and Soya Pite, Bienta, Ha, Los, Yansare, Los Angele, Pipare, Gula Tamagae, Sumbia Chatego, Tatale, Chopoyale, Yare, Bien, Nuclear Lenago de Gule, Santa Tolo Kevare, Akule, Yakoria, Ha, the Roya, don't you build a Senego, Poka, on the Pujosa Nirelu. Yojagevare, a culum, Yakoriaga, don't ye, Pilotam, Lupulokin, Taujaniga, Tamara Obama, ha, the Yel Tamara, see Jimpin as Gab Yogayama, Yakoriago, Kurapo, be 10 inches a kind to a wood lure, Jump Yogevare, Dabjin, Yakoria Nine, American Piazune, American Angandarigo, don't ye ne, Picata Kaina, Chiniga, Kagwe Budwe, Patamazon Nine, don't ye Kagwe, Senetigo, Tommy and Bichata Budwe, Tangorian and a time in Idelule, Obama Gapiovare.
ယူအမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမလဲ၆နာရီကနေ၇နာရီအထိ၉မီတာ၃၂ကီလိုဟတ်စ်၉၃၃ညာ၅မီတာ၄၀ကီလိုဟတ်စ်၆၄၃၃ညာ၅မီတာ၄၀ရှစ်ကီလိုဟတ်စ်၆၈ရှင်ကနေဒုတိယနာရီဝတ်မှာလှိုင်းလက်မီတာ၁၉၀ကီလိုဟတ်စ်၁၅ခွန်၅ရူကနေထုံနေပေးနေပါတယ်ရှင်
American Tanga Drenigo Selecina Pini Barakna. Nemanangama Sua de Go Usame, Tamarane, Tutia Tamarari, Vichere Loganzinego, Lame Mala Sakoni Masati Mapidejo, Muta Democracy, Pueyo, Anedi Partiga, Amyazu Pine, Pramazon, Jimbare, Pironzu Lodoga, Maniga, Gina Lebare, Sua de Go Usame Durigo Satin, Viche, Timiama, Sisine Patello, Anedi Parti Gozele, Pironzu Lodo Nayaka, Mawin Kantanga, Lodo Akana, Dream Maniga, Piojalai Tapare.
သက်ဆိုင်ရာလွတ်တော်ကုသလမြအစုအဖွဲ့လိုက်ဒုတိယသမ္မတဒူးစီရွေးချယ်တင်မြောက်ပြီးပါကသက်ဆိုင်ရာလွတ်တော်အုပ်ထာကရွေးချယ်တင်မြောက်ခံရတဲ့ဒုတိယသမ္မတအမည်စင်းကိုပြည်တော်စုလွတ်တော်နာဂထံသို့တင်ပို့တင်ပြရမှာဖြစ်ပါတယ်
ကလွတ်တော်နေရာကလွတ်တော်ဥက္ကဋ္ဌနှစ်ဦးဒုတိယဥက္ကဋ္ဌနှစ်ဦးအပြင်လွတ်တော်နေရာကသတ်မှတ်ထားတဲ့လွတ်တော်ကိုယ်စားလှယ်တို့ပါဝင်ကြမှာဖြစ်ပါတယ်အဲ့ဒီအဖွဲ့ကလွတ်တော်နေရာနဲ့တတ်မတော်သားအစုအဖွဲ့တွေကသမ္မတလောင်းလျာဒုသမ္မတနေရာတွေအတွက်ရွေးချယ်လိုက်တဲ့၃ဦးတွေကနေနိုင်ငံတော်သမ္မတဖြစ်မဲ့သူကိုဆန္ဒမဲ့ပေးရွေးချယ်သွားမှာဖြစ်ပြီးမြေအများဆုံးရရှိသူဟ
န်တမရဘားရက်အိုဘားမာတို့တွေ့ဆုံမဲ့ညီလာခံကိုတက်ရောက်ဖို့ပြင်ဆင်နေပါတယ်။ဒီညီလာခံဟာကမ္ဘောဒီးယားနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးတိုးတက်ဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့အကြေခတ်တွေကပြောကြပါတယ်။ဟွန်ဆန်နဲ့အခြားကောင်းဆောင်တွေဟာကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးဖို့ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာဖေဖော်ဝါရီလ15ရက်နေ့နဲ့16ရက်နေ့မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးညီလာခံမှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီညီလာခံကိုတမရဦးသိန်းစိန်အပါအဝင်အာဆီယံ10နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ဇန်နဝါရီလကကမ္ဘောဒီးယားကိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဂျွန်ကယ်ရီတွားရောက်ခဲ့ပြီးတဲ့နောက်အခုလိုနိုင်ငံရေးနဲ့စီးပွားရေးညီလာခံကိုကျင်းပမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းတခြားနိုင်ငံတွေမှာအမေရိကန်ပြည်ထောင်စုအတွင်းနဲ့တခြားနိုင်ငံတွေမှာလက်ရှိဖြစ်ပေါ်နေတဲ့ Zika virus 4တိုက်ခိုက်ဖို့အတွက်အရေးပေါ်ရမုံငွေ 1.8 ဘီလီယံထောက်ပံ့ပေးဖို့တမရဘာဘာမာကကွန်ဂရက်လွှတ်တော်ထံတောင်းဆိုလိုက်ပါတယ်။အမေရိကန်ကျန်းမာရေးအရာရှိတွေကတော့ဒီရန်ပုံငွေဟာကာကွယ်ဆေးထုတ်လုပ်နိုင်ဖို့ရောဂါလက္ခဏာတွေကိုပြည့်ပြည့်စုံစွာရှောက်ဖွေစစ်ဆေးနိုင်ဖို့နဲ့မွေးဖွားလာတဲ့ကလေးငယ်တွေမှာ microcephaly ခေါ်အုံနောက်သေး Gaunti yoga ne unau ayun chuyi muri pipo lara zika yoga po ne sene mu shimishi sure tija kaimare atauta yachi au tu de dana pilo ne mu dwe ye bare lu pyo bare.
ထက်တန်းရောက်မြန်မာနိုင်ငံနဲ့ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုရဲကောင်တို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာမှာလည်းနားဆင်လို့ရပါတယ်အခုရင်းဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာကိုစတင်ပြီးတော့တင်ဆက်ပေးပါမယ်ရခိုင်ပြည်နယ်ဝင်းကြီးချုပ်နေရာအတွက်ဆွေးနွေးညှိနှိုင်းလို့မြန်မာရဲ့ရခိုင်မျိုးသားပါတီ ANP
အနေနဲ့နှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေအရအခက်အခဲစိန်ခေါ်မှုတွေရှိနေတယ်လို့ဆိုပါတယ်အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပြလိုက်မယ်ခင်ဗျာမနေ့ကဒုတိယကြိမ်တင်းနယ်နဲ့တိုင်းလွှတ်တော်အစည်းအဝေးတွေစတင်ကျင်းပရမှာရခိုင်ပြည်နယ်လွှတ်တော်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက်2005ရွေးကောက်ပွဲမှာရခိုင်ပြည်နယ်တွင်မဲအများဆ ီပြုခဲ့ကြပါတယ်။ဒါကြောင့်မက်ရှလအကုံပိုင်းလောက်ပြည်내အစိုးရဖွဲ့စည်းချိန်မှာဝင်ကြီးချုပ်နေရာကိုလည်း AMP ကပဲအစိုးပြုခန့်အပ်နိုင်ဖို့ပါတီအနေနဲ့လိုလားနေပေမဲ့အခုချိန်ထိတနိုင်ငံလုံးအတိုင်းအတာနဲ့အနိုင်ရခဲ့တဲ့ပါတီကြီးဖြစ်တဲ့ NLD ဘက်ကနှစ်ဖက်တွဲဆုံဆွေးနွေးပြောဆိုတာမျိုးမလုပ်သေးတဲ့အပေါ် AMP ခေါင်းဆောင်တချို့အားမလို့အားမရဖြစ်နေကြတာပါ။ဒါကြောင့်ပြီးခဲ့တဲ့စနေတနင်္ဂနွေကပြုလုပ်ခဲ့တဲ့ AMP ပါတီဗဟိုအလုံးမှုဆောင်အစည်းအဝေးအရဇန်နဝါရီလမှာထုတ်ပြန်ခဲ့တဲ့ကြေညာချက်အတိုင်းဝင်ကြီးချုပ်နေရာကို AMP ဘက်ကမရဘူးဆိုရင်အတိုက်ခံဖြစ်ရပ်တည်သွားမယ်လို့ဆုံးဖြတ်ခဲ့ကြောင်းပါတီဗဟိုအလုံးမှုဆောင်တဦးလည်းဖြစ်ကြောက်ဖြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်က VOA ကိုပြောပါတယ
်ပြီးခဲ့တဲ့အမီတလင်းကမီစီဝီရှိရဲ့ဒီစီဝီတဲ့စနေတလင်းကမီမှာစီချီစီဝီရှိအဲ့စီချီစီဝီကဆွေးနွေးဆုံးဖြတ်တာဒီရှိအဲ့ဒါကဒီ2016ဒီကထုတ်ပြန်လိုက်တဲ့သဘောထားကြီးညာချက်အဲ့သဘောထားကြီးညာချက်တိုင်းရတည်မျိုးဆိုပြောကြတာပဲ
ဒီကြီးညာချက်အတိုင်းပါတီအနေနဲ့အတိုက်ခံဖြစ်ရတည်မဲ့သဘောထားကိုပြန်ပြီးသုံးသပ်တင်တယ်လို့သူ့အနေနဲ့မြင်ကြောင်းဥပရှင်ကအခုလိုပြောပါတယ်
သဘောထားတော့လိုက်ခံလုပ်မယ်ယူပြီးတော့သဘောထားကြီးညာချက်ထုတ်တာပြည့်ကျွန်တော် AMB မှာကသဘောထားကြီးညာချက်မှာကပြည်내လွတ်တော်ကိုယ်စားလှယ်ကြီးအစင်မဟုတ်ပြည်내အစိုးရအစင်မဟုတ်ပြည်ထောင်စုအစိုးရအစင်ဆိုင်တော်မှာပူးပေါင်းဆောင်ရွက်ဖို့မလုပ်ဘူးဆိုရက်ဟို2016ကြီးညာချက်မှာပါတယ်လေအဲ့ကြီးညာချက်ကနည်းနည်းလေးကျွန်တော်စဉ်းစားဖို့လိုတာပေါ့ဘာဖြစ်လဲဆိုတော့ကျွန်တော်ဒီမှာယုံကြည်မှုတည်ဆောက်နေကြတယ်ယုံကြည်မှုကဘယ်အထိတည်ဆောက်လဲဆိုတော့တိုင်းရင်းသားအားလုံးတန်းတူရည်သူရှိတဲ့နိုင်ငံရေးအတန်းလူရှိရည်သူရှိရဲ့ပြည်ထောင်စုနိုင်ငံကိုတည်ဆောက်မယ်ဆိုတော့တည်ဆောက်ကြမယ်ဗမာကောင်းဆောင်တွေတခြားတိုင်းရင်းသားကောင်းဆောင်တွေအချင်းချင်းယုံကြည်မှုရှိဖို့လိုတယ်ယုံကြည်မှုမရှိဘဲနဲ့ဘယ်လိုလုပ်ပြီးတော့ဒီလမ်းကြောင်းကိုသွားလို့ရမလဲတယောက်တယောက်တန်တယောက်မျက်စိနဲ့ကြည့်နေရလို့ရှိဘယ်လိုလုပ်ပြီးတော့ဒီနိုင်ငံကိုကောင်းအောင်လုပ်နိုင်မှာလဲအဲ့လိုလုပ်တဲ့အခါရှိတဲ့ဥပဒေတွေကိုလေးစားလိုက်တာဖို့မလိုဘူးဆိုလို့ရှိရင်ဘယ်လိုလုပ်ပြီးတော့ဒီအလုပ်ဆက်လုပ်လို့ရအောင်မှာလဲဘယ်လိုကဥပဒေကိုမလေးစားမလိုက်နိုင်ကြရင်တော့အလုပ်တွေဆက်လုပ်လို့လို့ပြီးတော့အောင်မှာလေ
ဒါပြင် AMP ပါတီအနေနဲ့ပြည်내အစိုးရနဲ့ဝင်ကြီးချုပ်ခန့်အပ်ဖွဲ့စည်းဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအရစိန်ခေါ်မှုအခက်အခဲတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့ဥပရှင်ကဆိုပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေရာရှိရဲ့ဥပဒေကိုကျွန်တော်ကအတိမမပြုလို့မရဘူးမြေပြင်မှာလည်းကျွန်တော်ရခိုင်မြို့သားပါတီကရွေးကောက်ခံကိုယ်စားလှယ်ထဲမှာအများဆုံးရတယ်ဆိုတာမှန်တယ်ဖွဲ့စည်းပုံအခြေခံဥပဒေအရဝင်ရုပ်ဒီသမတကိုတာဝန်ခံရမယ်ဆိုသမတကကိုယ့်ကိုတာဝန်ခံမဲ့လူကိုကြိုက်တဲ့လူခံမှာပေါ့ကိုကြိုက်တဲ့လူကြီးမှာပေါ့ဒါကလည်းဥပဒေကတကယ်ရှိနေတဲ့ဟာပဲကိုကအများစုအနိုင်ရရဆိုပြီးတော့လူများရဆိုပြီးတော့ဥပဒေကိုလေးစားလိုက်နာဖို့မလိုဘူးဆိုရင်လည်းဘယ်လိုလုပ်ပြီးတော့ဥပဒေကိုအားကိုးပြီးတော့ယုံကြည်မှုတည်ဆောက်တဲ့အခါဥပဒေကိုအားကိုးပြီးတော့ယုံကြည်မှုတည်ဆောက်ရမလဲကျွန်တော်ယုံကြည်မှုတည်ဆောက်ရမလဲအဲ့လိုဥပဒေမရှိတဲ့အခါပဲဥပဒေနဲ့ယုံကြည်မှုတွေယဉ်ကျေးမှုတွေတည်ဆောက်ကြမယ်လေအဲ့ဒါလည်းကျွန်တော်စဉ်းစားရမှာပေါ့
တနင်္လာနေ့ကစတင်တဲ့ဒုတိယအကြိမ်ရခိုင်ပြည်နယ်လွှတ်တော်မှာ AMP လွှတ်တော်ကိုယ်စားလှယ်22ဦးရှိပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD လွှတ်တော်ကိုယ်စားလှယ်5ဦးကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်3ဦးစစ်တပ်ကိုယ်စားလှယ်12ဦးစုစုပေါင်း44ဦးရှိနေပါတယ် အလားတူရှမ်းပြည်နယ်လွှတ်တော်မှာတော့ဥက္ကဋ္ဌအဖြစ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဦးဆိုင်ထွန်းညံကိုရွေးချယ်တင်မြှောက်ခဲ့ကြပါတယ်။ရှမ်းပြည်နယ်လွှတ်တော်မှာတော့စစ်တပ်ကိုယ်စားလှယ်35ဦးအပါအဝင်လွှတ်တော်ကိုယ်စားလှယ်ပေါင်း130ကျော်ထဲမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီက32ဦး၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က24ဦး၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က22ဦးတို့ပါဝင်ပါတယ်။ကျန်ပြည်နယ်နဲ့တိုင်းဆက်နှစ်ခုမှာတော့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်အများဆုံးရှိနေတာဖြစ်ပါတယ်ရှင
်။မအင်ဂျင်နီယာပြောပြသွားတာဖြစ်ပါရခင်ဗျာ။နောက်ထပ်မြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုဆက်ရအောင်ပါ။ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ထောက်ကျန့်ပြင်းမာပင်ကြေးရွာအုပ်စုအပိုင်မှာပန်းရှင်မဲ့စိတ်ကြွဆေးပြား2,600ကျော်ကိုမင်းတို့ကရဲတပ်ဖွဲ့တွေကဖမ်းဆီးရှာဖွေရမိခဲ့ပြီးကာလတံပိုးအဖြစ်ကြက်သိန်းပေါင်း 13,000 ကျော်ဖို့ရှိတယ်ဆိုပြီးတော့ထောက်ကြံရဲစခန်းမှုကပြောပြပါတယ်အကြောင်းစုံကိုမအေးမာကဆက်လက်ပြောပြပါလိမ့်မယ်ခင
်မြန်မာနိုင်ငံရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်အတွင်းမှာစိတ်ကြွဆေးတွေတိမ့်နဲ့ချီပြီးဖမ်းဆီးရမိရမှာပိုင်ရှင်မဲ့တွေအဖြစ်စွန့်ပစ်ထားတာကိုတွေ့ရှိရတယ်ဆိုပြီးထောက်ကြံရဲစခန်းမှုရဲအုပ်ထေးဝင်းက VOA ကိုအခုလိုပြောပြပါတယ
်ထောက်ကြံတဲ့ရဲစခန်းအပိုင်းကျွန်တော်တို့ရန်ကုန်ကြီးလမ်းပေါ့ရန်ကုန်ကြီးလမ်းပြင်းမာပင်ကြီးရွာရင်မာရင်ကြီးရွာရေစင်မှတ်တိုင်အမီဒီလမ်းမကြီးပဲကျွန်တော်တို့လော်ကားဥယင်ပုတ်တိုင်းနဲ့ကြားပေါ့ဗျာကျွန်တော်တို့ဟွာပေါ့နန်းပေးပေါ့နန်းပေးကျွန်တော်တို့အမိုက်ပုံပေါ့ဗျာလွတ်ပြစ်ထားတာကိုကျွန်တော်တို့ကဟွာပေါ့ရွာသားတယောက်ကတည်းကမှဒီကပန်းရှာဖြင်းရှာရင်းနဲ့ဟိုတွေ့ရတိုင်းမှာကျွန်တော်တို့သတင်းရရှိပြီးတော့လွတ်ပြစ်ထားတာကိုတွေ့ရှိရတာပါတွေ့ရှိရတဲ့အခါကျတော့ကျွန်တော်တို့ဟိုစုစုပေါင်းကျွန်တော်တို့မူရဖွဲ့တွေရောကျွန်တော်တို့ဒီကနေရဲစခန်းတော့ကျွန်တော်တို့ဆက်ဆံရအုပ်စုရေးဖွဲ့တွေရောပေါင်းပူးပေါင်းပြီးတော့ဆက်ဆွေးလိုက်တဲ့အခါကျတော့ကျွန်တော်တို့ဟောတွေ့ပါလေကျစုစုပေါင်း 236,200 အပြားကြီးအပြားကြီးနဲ့ဆိုတော့ 236,200 ကျွန်တော်တို့သိရှိပါတယ်အပါရင်တို့ရင်းနေဆိုတော့ကျွန်တော်တို့က26ထုပ်ပေါ့26ထုပ်တပေါင်းကြီးပါတယ်ထုပ်26ထုပ်ပေါ့26ထုပ်နဲ့နောက်ကထုပ်ကြီးကြီးကိုကျွန်တော်တို့သိရှိခြင်းဖြစ်ပါတယ်တန်ဖိုးအနေနဲ့တွက်မယ်ဆိုတော့ကျွန်တော်တို့ကဟိုတပြားကို 5,000 နှုန်းနဲ့တက်လိုက်တော့ကျွန်တော်တို့ပိန်းပေါင်း 13,135 တိကူလို့ကျွန်တော်တို့ကဒေတာပေါ်ကြီးရလို့တွက်ချက်ပြီးရရှိပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဟိုကျွန်တော်ကပဲဟိုတကယ်လို့ကြည့်လို့ပြီးတော့အမှုဖွင့်လက်ပြီးတော့အဲကျွန်တော်စုံစမ်းစစ်ဆေးမှုဆောင်ရွက်နေပါတယ
်ပြီးခဲ့တဲ့နှစ်ဇူလိုင်လအတွင်းကကွန်တိန်နာကားနဲ့မင်္ဂလာတုံမြို့နယ်ထဲမှာပဲမူရစ်ဆေးဝါးတွေဖမ်းဆီးရမိတာဟာကမ္ဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာဖြစ်ကြောင်းကိုလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားတာပါဒီဖမ်းဆီးမှုနဲ့ပတ်သက်လို့အစစ်အစစ်အရေးယူဆောင်ရွက်မှုတွေတော့လုပ်နေတဲ့အကြောင်းထောက်ကြံရဲစခန်းမှုရဲအုပ်ထေးဝင်းကပြောပြပါတယ
်။အဲ့ဒီတော့ကမင်္ဂလာလုံးမျိုးမတွေမှာကျွန်တော်တို့ကမူခင်းတက်ဖွဲ့ရတယ်ကျွန်တော်တို့ကဒါကိုပြောင်းလဲကြဆီစီးတယ်ကြ။ဆီစီးတော့ဖမ်းဆီးရမိတဲ့အပိုင်းမှာလည်းသူတို့တရားစွဲယူပါပြီ။မမိတဲ့လူတွေလည်းကျွန်တော်တို့ရခိုင်ပြည်နယ်ဆွဲထားတဲ့အပိုင်းတွေတော့ရှိပါလေကြ။ရုံးတင်ဆီစီးသေးပါပဲ
။ပြီးခဲ့တဲ့နှစ်ကတော့မင်္ဂလာလုံးမြို့နယ်ထဲမှာစိတ်ကြွဆေးပြားကားတစ်စီးလိုက်ဖမ်းဆီးရမိပြီးတဲ့နောက်အော်ကက်စလာအတွင်းမှာတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာစိတ်ကြွဆေးပြား15သိန်းကာလာတံပိုးကြက်ငွေတန်းပေါင်း 8,500 ဘူးကိုထပ်မံဖမ်းဆီးရမိခဲ့တာပါ။ဒါဟာရန်ကုန်တိုင်းဒေသကြီးအတွင်းမှာဒုတိယအကြိမ်အများဆုံးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။နှစ်ပတ်အတွင်းမှာပဲတတိယအကြိမ်မြောက်ပန်းရှင်မဲ့မူရစ်ဆေးတွေကိုတာကေတမြို့နယ်ရင်းမှာထပ်မံဖမ်းဆီးရမိခဲ့ပါတယ်။အလားတူပဲမရန်ကုန်လှိုင်သာယာစတဲ့မြို့နယ်အတော်များများမှာလည်းပန်းရှင်မဲ့မူရစ်ဆေးဝါးတွေအများအပြားဖန်စီရမိမှုတွေရှိခဲ့တယ်လို့တကုံအရှိပိုင်းမြို့နယ်နဲ့မင်္ဂလာတုံမြို့နယ်တွေအတွင်းမှာတော့စုံစမ်းဖော်ထုတ်မှုတွေကြောင့်မူရစ်ဆေးဝါးတရားခဏ်တွေကိုဖမ်းမိတာတွေလည်းရှိတယ်ဆိုပြီးသူကဆက်ပြောပြပါတယ်။နိုင်ငံတကာမူရစ်ဆေးဝါးတိုက်ဖျက်မှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံချင်းအလိုက်အခြေအနေတွေကိုဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစ်ဆေးဝါးကိုထိထိရောက်ရောက်တိုက်ဖျက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှရေးသားထားတာပါ။မြန်မာအာဏာပိုင်တွေဘက်ကတော့မူရစ်ဆေးဝါးတိုက်ဖျက်ရေးမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ရှင်
။ဒါကတော့ VOA သတင်းတောက်မတ်အေးမာရဲ့သတင်းတော်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့အမေရိကန်တမရလောင်းရွေးကောက်ပွဲအကြောင်းကိုဆက်ပါမယ်။အမေရိကန်နိုင်ငံတမရရွေးကောက်ပွဲရဲ့ပထမအဆင့်ဖြစ်တဲ့ပါတီတွင်းရွေးချယ်မှုတွေပြုလုပ်နေတာမှာဒီကနေ့ New Hampshire ပြည်နယ်သားတွေမဲပေးရွေးချယ်ကြတော့မှာဖြစ်ပါတယ်။ မေရိကန်နိုင်ငံကအဓိကနိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်ပါတီတို့ကသမ္မတလောင်းနေဟာလဲထောက်ခံမဲ့ရဖို့အတွက်အကြိမ်နဲ့မဲဆွယ်စည်းရုံးနေကြပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကအစူးစီးတင်ပြပေးထားပါတယ်
အမေရိကန်နိုင်ငံအရှေ့ဘက်ခြမ်းမှာရှိတဲ့နယူးဟမ်ရှယ်ပြည်နယ်အတွက် primary လို့ခေါ်တဲ့ပါတီတွင်းပနာမရွေးချယ်မှုတွေဒီကနေ့ပြုလုပ်ကြတော့မှာဖြစ်ပါတယ်။ဒါကြောင့်လဲကိုသက်ဆိုင်ရာပါတီအသီးသီးကိုကိုစားပြုပြီးသမရလောင်းဖြစ်ဝေရောက်ရှင်ပြိုင်ဖို့ကြိုးစားနေကြတဲ့ကိုစလေလောင်းတွေဟာမဲဆန္ဒရှင်တွေကိုအကြိတ်နဲ့မဲဆွဲစည်းရုံးနေကြတာမှာဒီမိုကရက်တစ်ပါတီကိုကိုစားပြုရှင်ပြိုင်ဖို့ကြိုးစားနေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကတိုင်းပြည်အနာဂတ်အတွက်ဒီရွက်ကောက်ပွဲဟာဘလောက်အရေးကြီးကြောင်းပြောဆိုပြီးနယူးဟမ်ရှယ်ပြည်နယ်Portsmouth မြို့မှာမဲဆွယ်စည်းရုံးခဲ့ပါတယ
် Think with me for a minute about what this election should be about. It should be about all of us deciding what kind of future do we want for ourselves, our families, our communities and our dear country.
Republican Party ကိုစားပြုဝင်ရောက်ရှင်ပြိုင်နယ်မှုစ조사နေတဲ့ billionaire တထည်ကြီး Donald Trump ကလည်းဒီကနေ့ကျင်းပမဲ့ပါတီတွင်မဲပေးရွေးချယ်မှုမှာသူ့အနေနဲ့အနိုင်ရလိမ့်မယ်လို့မျှော်လင့်ကြောင်းနယူးဟမ်ရှယ်ပြည်နယ်လွန်ဒွန်ဒယ်ရီမြို့မှာမဲဆွယ်စည်းရုံးခဲ့ပါတယ
် This is really amazing. I mean we're coming to the end of a beautiful beautiful journey. I hear we're going to do well but the snow is out there. I don't know what effect will the snow have? Will it have an effect? It can't have an effect. We can handle the snow.
နယူးဟမ်ရှယ်ပြည်နယ်ပါတီတွင်မဲပေးရွေးချယ်မှုတွေမပြုလုပ်ခင်ခုချိန်ထိလူလူစစ်တမ်းနယ်မှာအသာစီးရနေတဲ့ဒီမိုကရက်တစ်ပါတီ Bernie Sanders နဲ့လူလူစစ်တမ်းနယ်မှာဒုတိယနေရာမှာရှိနေတဲ့ Hillary Clinton တို့အကြားကကွာခြားချက်တွေကိုတော့ Pennsylvania ပြည်နယ်မှာနေထိုင်နေတဲ့သမိုင်းပညာရှင်ဒေါ်ဖြူဖြူကအခုလိုရှင်းပြပါတယ
် Hillary Clinton ဘီသူ့ရဲ့အဓိကစောထောက်နောက်ခံလုပ်ခဲ့တဲ့2008 election တော့လေအဲ့လိုပဲနော်သမရယူကပွဲတော့လေအိုဘားမားနဲ့သူနဲ့အဲသူတို့ပါတီတွေမှာအကျိတ်နဲ့ပြိုင်တဲ့ခါမှာသူ့ရဲ့အဓိကသူ့ကိုကြောထောက်နောက်ခံပေးတာမိန်းမတွေအမျိုးသမီးတွေ women ကအများဆုံးဖြစ်တာဒါပေမဲ့အခုတစ်ခါမှာ women မှာဘလို့ဖြစ်နေလဲဆိုတော့သူထင်းလို့မရတော့ဘူး women မှာအသက်သူတို့ပြောတာအသက်တက္ကသိုလ်အကျောင်းနေတဲ့အရွယ်ပေါ့နော်တက္ကသိုလ်အကျောင်းမှာရှိနေတဲ့အရွယ်အသက်20သူပြော20တနည်းတူနေတဲ့အသက်30အောက်ပေါ့နော်အသက်30အောက်ကျောင်းနေတဲ့ကလေးမင်းကလေးတွေအကုန်လုံးကဒီ Hillary Clinton ကိုထောက်ခံတဲ့နေရာမှာသူကအင်အားနဲ့သွားတယ်သူက Bernie Sanders ကပါပြောလဲဆို Bernie Sanders ကသူကပါလဲဆိုရင်ဒီပေါ့နော်အဲဒီကျောင်းတက်ကျောင်းတက်နေတဲ့လူတွေဟာဒီကျောင်းလာကစိတ်ဒီပြီးနေတယ်အဲ့ဒါကိုချီးမားနေရတဲ့အဲ student လုံးနေနဲ့ပြီးနေတဲ့အတွက်ကြောင့် free education လောက်ရမယ် free education လောက်ရမယ်အဲ့လိုပဲကျမကြီးမှလည်းเนาะ medical ဒီကျမကြီးနဲ့ပတ်သက်ရင်လည်းကျမကြီးအမခံချက်ဟိုပေးတဲ့ဟာအနေနဲ့သူက free ပေါ့နော်ကျမကြီးမှလည်း free medical ဟိုဖြစ် policy တွေသူကချမယ်ဆိုပြီးသူကပြောတာတော့ကွယ်သူကသူ့ရဲ့အတွေးရတော့ဟို Sweden တို့ Netherlands တို့အဲ့ဘယ်နိုင်ငံတွေမှာ Norway တို့အဲ့နိုင်ငံတွေမှာလုပ်တဲ့ policy ကိုသူကပြောတာအဲ့နိုင်ငံတွေတောင်လုပ်တဲ့ပုံငါတို့နိုင်ငံဘာလို့မလုပ်နိုင်ရမှာလဲဒီလိုမျိုးလုပ်မယ်ဆိုတော့လူငယ်တွေကဒါဟိုဟာလေတော်တိတ်စိတ်ဝင်စားသွားတာပေါ့ပြီးရင်စိတ်ဝင်စားသွားတော့သူ့ဘက်ကပို့ဟိုကဖြစ်တာ Hillary Clinton မှာမိမထောက်ခံမှုမရှိဘူးလားဆိုရှိတော့ရှိတယ်ဘယ်သူတွေရှိလဲဆိုရင်အသက်45နှစ်အထက်မိမတွေ
Donald Trump နဲ့ Banker Sin တို့လိုနိုင်ငံရေးလောကထဲကမဟုတ်တဲ့သူတွေထောက်ခံမှုတွေရနေတာဟာလက်ရှိနိုင်ငံရေးဖြစ်စဉ်အပေါ်ပြည်သူလူထုကစိတ်ပြက်နေကြတဲ့အတွက်ဖြစ်တယ်လို့ဒေါ်ဖြူဖြူကဆက်ပြောပါတယ
်အမေရိကန်မှာဘယ်လိုဖြစ်လဲဆိုအိုဘားမားရှိနေလို့ရင်အိုဘားမားဘာပဲတင်တင်ဟိုဘက်က Republican ကJust say no, everything no. ဘာအကျဉ်းတမတင်လို့မရ။နော်။မဆိုသူကတမင်ကလေ Republican ကဘာလဲဆိုတော့ဒီကောင်တင်တဲ့ဥစ္စာကို Obama တင်တဲ့ဥစ္စာကို policy ကိုငါတို့ no လုပ်မယ်။အဲ့တစ်ချိန်လုံးကသူကတစ်ချိန်လုံး no လုပ်လာတာလူတွေက American public ကဘလို့စိတ်ပြစ်လာလဲဆိုစိတ်ကုန်လာတယ်။စိတ်ကုန်လာတယ် Congress ကို။အဲ့တော့အပြင်ဘက်ကနေ outsider ဆိုပြီးတော့ Trump တို့ဘာတို့ Casino တို့နဲ့ဝင်လာတာပေါ့ပါရဲ့ကာစင်ဆိုဟိုအုတ်ဘယ်လဲ brain surgeon ကြီးဆမ်ဆိုရင်စီဝါရီလုံးလက်တထေးကြီးသူကဝင်လာတယ်လေ
လက်ရှိချိန်ထိတော့ Democratic Party ဘက်ကသမရလောင်း Bernie Sanders က54ရာခိုင်နှုန်း40ရာခိုင်နှုန်းနဲ့ Hillary Clinton တဲ့လူထုစစ်တမ်းတွေမှာအသာစီးရနေသလို Republican Party ဘက်မှာတော့ Donald Trump ကလူထုထောက်ခံမှု37ရာခိုင်နှုန်းရရှိနေပြီး Florida ပြည်နယ်ကအထက်လွှတ်တော်အမတ် Marco Rubio က15ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်သွားရှင်များခင်ဗျာမနေ့ကစပြီးတော့ကဘာတလွှားမှာတရုတ်နှစ်တကူပွဲတော်ကိုစတင်ပြီးတော့ဆင်နွှဲနေကြပြီဖြစ်ပါတယ် ဒီနေ့မှာကြောက်တဲ့တရုတ်နှစ်တဲ့ဟာမြောက်နှစ်ကိုကူးပြောင်းရောက်ရှိမှာဖြစ်ပြီးတော့ကုလသမဂ္ဂအထူးအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းနှစ်တကူနှုတ်ခွန်းဆက်တဝင်လွှာပေးပို့ခဲ့ပါတယ်အမေရိကန်ပြည်အောင်စုမှနေထိုင်ကြတဲ့မြန်မာနိုင်ငံပေါ်တရုတ်လူမျိုးတွေအနေနဲ့တရုတ်နှစ်တကူပွဲတော်ကိုဘလို့ဆင်နွှဲကြတာလဲဆိုတာကိုဆက်တွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးပါလိမ့်မယ
် The year of the monkey has come. I'm also a monkey. Monkey implies intelligence.
ဒါကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့တရုတ်နှစ်တက္ကူအတွက်နှုတ်ခွန်းဆက်စကားဖြစ်ပါတယ်။သူကဒီနှစ်တက္ကူနှုတ်ခွန်းဆက်စကားထဲမှာအခုဆိုရင်မြောက်နှစ်ကိုကူးပြောင်းရောက်ရှိခဲ့ပါပြီ။ကျွန်တော်ကိုယ်တိုင်လည်းမြောက်နှစ်ဖွားတယောက်ဖြစ်ပါတယ်။မြောက်ဆိုတာဟာညံကောင်းခြင်း၊ကြန့်ခိုင်ခြင်းနဲ့ကံကောင်းခြင်းတွေကိုကိုးစားပြုပါတယ်။ဒါကြောင့်ဒီနှစ်ဟာမျှော်လင့်ချက်နဲ့စွမ်းအင်ကောင်းတွေပြည့်နေတဲ့နှစ်တစ်နှစ်ဖြစ်မှာပါလို့သူကဆိုပါတယ်။အခုလိုကံကောင်းစေတဲ့ဒီနှစ်ဟာကုလသမဂ္ဂရဲ့စင်ဆက်မပြတ်အကျိုးဖြစ်ထွန်းစေတဲ့ဖွံ့ဖြိုးတိုးတက်မှုရည်မှန်းချက်တွေကိုပထမဆုံးချိန်စပြီးအကောင့်ထဲဖော်မဲ့နှစ်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့၉နှစ်တာကာလအတွင်းမှာကုလသမဂ္ဂနဲ့ကျွန်တော်ကိုယ်တိုင်ကိုထောက်ခံအားပေးခဲ့ကြတဲ့တရုတ်နိုင်ငံနဲ့တရုတ်လူမျိုးတွေကိုအထူးပဲကျေးဇူးတင်ပါတယ်။ပိုကောင်းတဲ့အနာဂတ်ဖြစ်အောင်ရှေ့ဆက်ပြီးအတူတကွအလုပ်လုပ်ကြဖို့မျှော်လင့်ပါတယ်လို့ဘန်ကီမွန်ကပြောကြားခဲ့ပါတယ်။ဒီတရုတ်နှစ်တက္ကူပွဲတော်ဟာအနောက်တိုင်းစင်လာရကျင်းပတဲ့အားလိုက်ရက်တွေလိုအထိမ့်မှတ်နေ့မတိုင်ခင်တရက်ညမှာစတင်ပြီးနောက်တစ်နေ့မှာပြီးဆုံးသွားတာမျိုးမဟုတ်ပါဘူးတရုတ်ရိုးရာနှစ်သက်ကူပျော်ပွဲရှင်ပွဲတွေဟာ15ရက်အထိကြာမြင့်ပြီးမိဘုံနေထွန်းညိတဲ့ပွဲတော်နဲ့အဆုံးသတ်ပါတယ်အခုဆိုရင်တရုတ်နိုင်ငံမှာထောင်ပေါင်းများစွာသောသူတွေဟာဗုဒ္ဓဘာသာနဲ့တာအိုဘာသာဖျားเจ้าတွေကိုရောက်ရှိလာပြီးတရုတ်ရိုးရာနှစ်သက်4913နှစ်ရဲ့ပထမဆုံးရက်မှာကံကောင်းခြင်းတွေရဖို့အတွက်ဆုတောင်းနေကြပါတယ်ပွဲတော်စတင်ချိန်မှာတန်ပေါင်းများစွာသောသူတွေဟာအားလိုက်ရက်တွင်မိသားစုနဲ့ပြန်လည်ဆုံစည်းဖို့နေရက်ကိုပြန်ကြလို့ဒီပွဲတော်ကာလဟာကမ္ဘာပေါ်မှာလူတွေအများဆုံးအစုလိုက်ပြုံလိုက်ခရီးသွားကြတဲ့ကာလလည်းဖြစ်နေပါတယ်။အမေရိကန်နိုင်ငံမှာဆိုရင်တရုတ်လူမျိုးအများများနေထိုင်တဲ့ပြည်နယ်တွေမှာအလားတူတရုတ်နှစ်တက္ကူပွဲတော်ကိုဆင်နွှဲနေကြပါပြီ။တရုတ်လူမျိုးတွေတိတ်နဲ့ချီပြီးနေထိုင်တဲ့နယူးယောက်ပြည်နယ်မှာဆိုရင်နှစ်တက္ကူအားလိုက်ရက်အဖြစ်ကျောင်းတွေကိုပိတ်ထားပေးပြီးထင်ရှားတဲ့တရုတ်ဘုံကျောင်းတွေမှာနှစ်တက္ကူအခမ်းအနားပျော်ပွဲရှင်ပွဲတွေစီစီကားကားကျင်းပနေကြတဲ့အကြောင်းကိုနယူးယောက်မြို့မှာနေထိုင်တဲ့မြန်မာနိုင်ငံဘွားတရုတ်လူမျိုးတဦးဖြစ်တဲ့ကိုဝင်းရှိန်ကအခုလိုပြောပြခဲ့ပါတယ်
။ဒီရောစီဒီရောပြည့်တဲ့အတိုင်းပဲဒီရောဒီရည်အများကြီးရှိတယ်လေတီယိုတန်တောင်မှာနယူးယောက်မှာဒီရည်အဓိကအကြီးဆုံးဖြစ်တဲ့မဟဲတန်မှာချိနာတောင်အကြီးရှိတယ်ကျွန်တော်တို့နေတဲ့နေရာမှာကွင်းစုမှာလည်းရှိတယ်အဲဘရူကင်မှာလည်းရှိတယ်ပေါ့ဒီလိုနေရာမှာတော့အခုကတော့ရောင်းနှင်းမှာသူတို့ဖိုင်ယာကာရီအကြီးကျယ်သူတို့လုပ်ကြတဲ့ပေါ်ဖော်မန်ဒန်စီဒီလုံးသူတို့စီဆိုမှုကြီးမျိုးပေါ့နော်အင်တာတိန်းမန့်အဲ့တော့ရေလုံးပါပဲအဲ့ဒါလုံးနေကြတယ် community leader တို့ politician တွေလည်းအတော်တော်များများဖြစ်ကြတာပေါ့နော်ဒါ New York State ကတော့အဲ့ဒီနေ့ကို The Chinese New Year နေ့ဖြစ်အောင်ပြပြရယ်
အလားတူပဲကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်လေမြန်မာနိုင်ငံဘွားတရုတ်လူမျိုးတွေရဲ့လူမှုရေးအသင်းအဖွဲ့တွေကနှစ်သက်ကူးပွဲတော်အခမ်းအနားကျင်းပဖို့ပြင်ဆင်နေကြပုံဒီအကြောင်းကိုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမြန်မာနိုင်ငံဘွားတရုတ်လူမျိုးများအသင်းကဒေါက်တာတန်းစော်ကအခုလိုပြောပြခဲ့ပါတယ်
တောင်ပိုင်းကယ်လီဖိုးနီးယားမြန်မာပြည်တရုတ်အမျိုးသားအသင်းဆိုတာရှိတယ်အဲ့ဒီအသင်းမှာ member 1000လောက်ရှိတယ်အဓိကတော့လူမှုရေးအသင်းဖြစ်တာပေါ့နော်ဒီနှစ်ဆိုညှင်း40ရှိသွားပြီပေါ့ဆိုတော့ February 28ရက်မှာဒီတရုတ်ညှင်းကူးအတွက်ကျွန်တော်တို့တင်တာရှိတယ်လေနေလေးစပြောတင်တာရှိတယ်လူ900လောက်တက်ဖို့ရှိတယ်အဲ့တင်တာမှာတရုတ်ငကားကလာရှိတယ်ဒီမှာရှိတဲ့ဟိုတရုတ်အမျိုးသားတွေကိုပညာထုကျွန်စုပေးတဲ့အစီအစဉ်ရှိတယ
်မြန်မာနိုင်ငံမှာဆိုရင်လည်းတရုတ်နှစ်တက်ကူပွဲတော်ကိုတနင်္ဂနွေနေ့ညကရန်ကုန်မြို့နယ်မှာရှိတဲ့တရုတ်တန်းမှာဆင်နွှဲခဲ့ကြသလိုမန္တလေးမြို့တောင်ကြီးမြို့နဲ့ရှမ်းပြည်နယ်စတဲ့တရုတ်မြန်မာနယ်စပ်ကမြို့တွေမှာလည်းတရုတ်နှစ်သက်ကူပွဲတော်ကိုချင်းချင်းတဲတဲကျင်းပခဲ့ကြပြီးစီးပွားရေးလုပ်ငန်းတွေကလည်းအထူးဈေးအောင်ပွဲတော်တွေကျင်းပပြီးလျှော့ဈေးတွေနဲ့ရောင်းချကအထူးဝန်ဆောင်မှုတွေပေးခဲ့ကြပါတယ်စစ်တနီကနေလစ်စဘွန်စတဲ့ကြံတဲ့ကဘာရရကမြို့ကြီးတွေမှာလည်းမီရှူမီပန်ပြစ်ဖောက်တာတွေခြိတက်လှဲ့လေတာတွေပြုလုပ်ပြီးတရုတ်နှစ်တက္ကူပွဲတော်ကိုဆင်နွှဲနေကြတာဖြစ်ပါတယ်
ကိုရဲကောင်ပြောပြသွားတာပါ VOA ကိုစားလိုက်ကနေဝေဖန်အကြံပေးလို့တဲ့တချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်လိပ်စာကစားလိုက်တက်တာအမှတ်855ဘူစားရကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် nilai sana naik ani negin tenai ti ti cengir barai. Yang negin sewai caw naik gua ani kuna naik ti si singo lain do secaw sekune nasi ngami jari ma taulun pini barai. Nyawai kuna naik ani sen naik ti si singo ro lain do nasi le nasi ngane tungzen hidu gani panyu nasi naik barai. Ti si singo nyawai kuna naik si sing pibi jen nyawai sen naik ma tian lebi taulun pini barai kena. BOA မြန်မာပိုင်း အစီအစဉ်လေးနဲ့ အတန်လွင့် မီတာ kHz အသေးစိတ်ကို burmese.boanews.com မှာ ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာ နံနက်ခင်ဗျာ အခု ဆက်လက်ပြီးတော့ နားဆင်နေကြရတာကတော့ BOA မြန်မာပိုင်းရဲ့ ingani menekin tolong jadi berapa barai line dua meter tungsen ni lize lize situ bieng line dua meter ngaze kilohas ngaku ngangane line lima meter dia kuze kilohas tengah kongaru kaba tu cebijo tolong pini barai aku tu dia bermain nasinya makaroh kaba dari media di dekam zaman dengan cang kau nu cegu tempia bima pitalu menekin inggris atau tengah zaule nasinya maba abah sen si seni tenset kamaroh
jangan yang luar boleh.
ကျွန်တော်အရင်ကနေလည်းကျွန်တော်ချက်တယ်လုံးဝမကြင်ရအောင်ဥပဒေအားလုံးနဲ့အချင်းတူနဲ့ပတ်စံတင်ဆက်နေတဲ့စီးပွားရေးကဏ္ဍမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်ဒါပြင်တုဒ္ဒဆောင်လင်အမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်
အရင်ဆုံးတင်ပြပေးချင်တာကတော့ထိုင်းနိုင်ငံတို့ဒနေရှင်သတင်းစာခေါင်းကြီးဘက်မှာ အက်ဒီတာ ကဝီ ချုံကီတဘွန်ရေးသားထားတဲ့အတွေ့အမြင်ကလဆောင်းပါပဲဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရပေါ်ပေါက်လာခြင်းကိုထိုင်းကမျှော်နေတယ်ဆိုပြီးတော့ခေါင်းစဉ်တက်ပြီးတော့ရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမကြခင်တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့ ောက်ပြထားပါတယ်။အားလုံးကိုခြုံကြည့်လိုက်မယ်ဆိုရင်ထိုင်းနိုင်ငံရဲ့အနောက်ဘက်ကတည်းကအိန္ဒိယမြန်မာနိုင်ငံဟာ10စုနဲ့6စုလောက်ဘာမှအပြောင်းလဲမရှိခဲ့တဲ့အနေအထားကြောင့်ဖြစ်တယ်လို့យေတာထားပါတယ်။အခုချိန်ကစပြီးတော့အခြေအနေတွေကပြောင်းလဲနေပါပြီ။အစ်စ်ပေါ်ပေါက်လာမယ့်အစိုးရအစ်စ်နဲ့မူဝါဒနဲ့လှုပ်ဆောင်ချက်တွေဟာနေဆက်ချင်းထိစပ်နေတဲ့ထိုင်းနဲ့မြန်မာဆက်ဆံရေးပေါ်တက်ရောက်မှုတွေဖြစ်ပေါ်လာစေပါလိမ့်မယ်ဆိုပြီးတော့လည်းយေတာထားပါတယ်။အစိုးရရဲ့မူဝါဒပိုင်းဆိုင်ရာကြေညာချက်မထုတ်ပြန်ခင်ကန့်တန့်နဲ့ရရှိထားတဲ့သတင်းအချက်အလက်တွေအရဆိုရင်တော့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတို့ရဲ့ဆက်ဆံရေးဟာပုံမှန်အတိုင်းဆက်လက်ပြီးတော့ရှိနေပြီးနှစ်နိုင်ငံနေဆက်မှာရှိနေကြတဲ့မြန်မာနိုင်ငံသားတွေနဲ့ထိုင်းနိုင်ငံအတွင်းမှာအလွတ်လွတ်ကန်နေတဲ့မြန်မာနိုင်ငံသားတွေရဲ့အသက်မွေးမြူမှုအခြေအနေတွေပေါ်မှာမူတည်ပြီးတော့အပြောင်းလဲတွေရှိလာနိုင်တယ်လို့យေတာထားပါတယ်။အရေးပါလာတဲ့ထိတ်တန့်ကိစ္စရပ်တွေကတော့ထိုင်းနိုင်ငံအတွင်းမှာအလွတ်လွတ်ကန်နေကြတဲ့လေးတန်းကျော်လောက်ရှိမယ်လို့ခန့်မှန်းရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရေးနေတဝဲမှာတိဆောက်မဲ့ကြီးမားတဲ့အထူးစီးပွားရေးဖွံ့ဖြိုးရေးဆောင်တိဆောက်ရေးကိစ္စတွေပဲဖြစ်တယ်လို့ထောက်ပြထားပါတယ်။လူမှုရေးရကာကွယ်မှုပေးရေးနဲ့ပါဝင်ပတ်သက်နေကြတဲ့လူတွေအားလုံးရဲ့အကျိုးစီးပွားကာကွယ်မှုပေးရေးကိစ္စရက်တွေဟာအရေးကြီးတယ်ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်2012ခုနှစ်လာရောက်ခဲ့တဲ့ခီးစဉ်အတွင်းမှာထောက်ပြခဲ့မှုတွေဆက်သဖြင့်ရေးသားထားပါတယ်။အပြည့်စုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။နောက်ဆက်ပြီးတော့တင်ပြခြင်းတဲ့သတင်းဆောင်မကတော့ The New York Media မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆောင်းပါးရှင်ကတော့ Claria Lance Buen ဖြစ်ပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးသမ္မတတယောက်ကိုအမေရိကန်နိုင်ငံထက်စောပြီးတော့ရရှိသွားနိုင်တယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတနင်္ဂနွေလုံးအတိုင်းအတာနဲ့ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်တက်နိုင်ရရှိခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာ2010ခုနှစ်မတန်ခင်နိုင်ငံရေးအကျဉ်းသားအဖြစ်နဲ့22နှစ်တာကာလကိုဖြတ်တန်းခဲ့ရသူပါလို့យေတာထားပါတယ်။သူမဟာတမနာတယောက်ဖြစ်ဆက်ခံဖို့အတွက်အားလုံးကြားမှာရေပန်းစားနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ဒီကိစ္စကိုညှိနှိုင်းဆွေးနွေးနေတယ်လို့ The Guardian သတင်းစာမှာយေတာထားတဲ့အကြောင်းကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အခြေခံဥပဒေပါအခန်း59စာလုံးကတော့တစုံတယောက်သောသူဟာသူတော်၎င်းသူ့ရဲ့မိဘတွေကတဦးတယောက်သော၎င်းနိုင်ငံခြားသားဖြစ်ခဲ့မယ်ဆိုရင်အိမ်တော်ဘက်ဓမ္မမှုရင်သာသမီတွေဟာတိုင်းတစ်ပါးရဲ့တစ္ဆာစောင့်တည်သူတွေဖြစ်ကြမယ်ဆိုရင်တမနာရာသူကိုဆက်ခံဝင်မရှိရဆိုတဲ့အချက်ပါဝင်နေတယ်လို့ကန့်တတ်ထားတဲ့အကြောင်းရေးသားထားပါတယ်။ NLD ပါတီအနေနဲ့အမတ်အများစုနေရာရရှိထားတဲ့ဆိုပေမဲ့လွှတ်တော်အတွင်းမှာစစ်တပ်ရဲ့ကိုစားပြုအမတ်25ရာခိုင်နှုန်းရှိနေတယ်လို့အခြေခံဥပဒေကိုပြောင်းလဲပြင်ဆင်ဖို့ဆိုရင်လည်းမဲရီအတွက်85ရာခိုင်နှုန်းအထက်ရရှိမှသာပြောင်းလဲနိုင်မှာပါ။ဒါပေမဲ့ NLD ဘုလုံးမှုဆောင်ကော်မတီဝင်ဦးကျော်ထွေးကတော့ကိစ္စအလုံးအဆင်ပြေသွားလိမ့်မယ်လို့သူမျှော်လင့်ကြောင်းဒ Dong San Suji, Damarapi, Ni Nan Swinimuha, Pound Lakana, Sound Lady, John Guardian, Drinza, Piopia, Doggy, Satipi, Yida Tabare, a Piesong Uro, the New York, NYMac.com, Pashu Nemarekme.
မောင်တမတော်စစ်တင်တန်းကြောင့်တခုမှာကျောင်းသားကြီးတွေကကျောင်းသားငယ်တွေကိုနိုင်ကျင့်နေတဲ့ဗီဒီယိုတွေမကြသေးခင်အားပဲအင်တာနက်ဆာနဲ့နားတွေမှာပြန့်နှံ့ခဲ့ပါတယ်။မဒရာသားတွေနဲ့ဖွဲ့စည်းထားတဲ့စစ်တပ်ထဲမှာစီကံလိုက်နာအောင်အမိတ်နာခံတတ်အောင်ဒီလိုခက်ကြမ်းကြမ်းကင်တွေတာဟာမဆန်းဘူးလို့ဆိုနိုင်ပါသလား။ဒီလိုအလေးထားတွေကနေအဆိုအကောင်ဘယ်လိုရလတ်မျိုးတွေထွက်ပေါ်လာနိုင်ပါသ ားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ
အင်္ဂါညတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
A rude awakening
ဖြစ်ပါတယ်စာလုံးပေါင်းက A ကတခု R U D E rude ကရိုင်းပြတာဒါမှမဟုတ်ရုပ်တရက်အထိတ်တလန့်ဖြစ်စီတာ A W A K E N I N G awakening က awake ဆိုတဲ့အိယာကနိုးနေတယ်လို့အဓိပ္ပာယ်ရတဲ့စကားကနေဆင်းသက်လာတာဖြစ်ပြီး awakening ကတော့နိုးကြလာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်အဓိပ္ပာယ်တစ်မျိုးကတော့အမှန်တရားကိုသိလာတာအတိတရားရစီတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ရုပ်တရက်ကြီးအလန့်တကြားအိယာကနိုးထလာတာပေါ့ EDM ဆိုတဲ့ device ဒီပဲကတော့အမှန်တရားကိုသိလာတော့လူတူတွေတိတ်ကိုထိတ်တလန့်တုံ့လုဖြစ်စေတာစိတ်ဆင်းရဲမှုကြီးစေတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့နဖူးတွေဒူးတွေဖြစ်လာတယ်တနည်းအမှန်ကိုသိလာတဲ့အခါမှာကိုယ့်နဖူးကိုရိုက်ပြီးအချိုးနှဲပါရောလားမလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Johnny?မိမိဘာတွေကတော့မင်းကိုတိတ်ပြီးအလိုလိုက်ထားကြတာမင်းကိုငါပြောမင်းမင်းဟာမင်းနေရတော့မင်းဆိုရင်တော့မင်းတော့တကယ်မလွယ်ဘူးအကျိုးနဲ့လိမ့်မယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
နဖူးတွေဒူးတွေကြတော့မလွယ်လာတဲ့အခြေအနေမျိုးလူကိုသိစိတ်ဆင်းရဲစေမယ့်အကျိုးနဲ့မဲ့အခြေအနေမျိုးဆိုရင် EDM အသုံးအရာဘယ်လိုပြောမလဲ
Rude awakening
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American EDM သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးကြတာပါအခုတော့အပတ်စဉ်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးပါမယ်ပထမဦးဆုံးစီဝါရေးကဏ္ဍဖြစ်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့စီဝါရေးမှန်တိုင်6ခုပေါ်မှာအခြေခံပြီးတော့အနာဂတ်စီဝါရေးမူဝါဒတွေချမှတ်ကျင့်သုံးသွားမယ်လို့ NLD စီဝါရေးကော်မတီဝင်ဦးစိုးဝင်းကပြောဆိုပါတယ်ဂျပန်အစိုးရရဲ့ဖိတ်ကြားချက်အရဇန်နဝါရီလ23ရက်နေ့ကနေ30ရက်နေ့ထိစိုက်ပျိုးရေးနဲ့တခြားစီဝါရေးဆိုင်ရာကိစ္စရပ်တွေကိုတွားရောက်လေ့လာခဲ့တဲ့စီဝါရေးကော်မတီဝင်15ဦးအဖွဲ့ဝင်ဦးစိုးဝင်းကိုဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းစီဝါရေးကဏ္ဍကိုကိုစဝင်းဆိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အလားမဆက်တော့ရေးတစ်ခုတည်းကိုပဲကျွန်တော်တို့ကြည့်မယ်ဆိုရင်တော်တော်လေးကိုမြန်မာပြည်ကချိုးရင်းအားနေနေတာတွေ့ရတော့အဲ့ဒီအတွက်လဲဘဏ္ဍာငွေကြေးလဲတော်တော်လိုမယ်ထင်တယ်ဆရာအ
ဲ့ဒီကျွန်တော်တို့ဆက်တော့နေပတ်သက်လို့ရေးကြေးတယ်လို့ရခဲ့မှာ
တို့တွေ့ရတဲ့နည်းနည်းအကျိုးရှိတယ်ဗျာတို့လည်းကျိုးရှိကျွန်တော်လည်းကျိုးရှိလူကြီးတွေဘာနဲ့ဖြစ်တော့အဲ့တော့တနင်္ဂနွေကျိုးရှိတဲ့အချိန်မျိုးလာပြီးလုပ်ကြလို့လည်းကျွန်တော်တို့ဖြစ်ပေါ်နေတာအထူးဖြင့်ကျွန်တော်ဒီထားပို့ဆောင်ရေးအဓိကလူကြောင်ပို့ဆောင်ရေးမှာလူကြောင်ပို့ဆောင်ရလာရပြီးတော့ဒီလိုမျိုးကိုကျွန်တော်ဖြစ်ပေါ်နေတာလူကြောင်ပို့ဆောင်ရေးကဈေးကကုန်ချောတော့ကျွန်တော်တို့ဟိုချက်တော့လို့ဈေးစိတ်မှာပို့ဆောင်ရေးဈေးမှာမတရားကြီးနေတယ်လို့ကျွန်တော်တို့ဒီမှာကားနဲ့သွားရတဲ့ဟာကားနဲ့နေရာလေးအပြည့်အဲ့တော့ဒီနန်းလေးမှာလုံးချပြီးတော့လုပ်ပြန်လို့ရတယ်ဒီသူချွေးနေခဲ့မှာ
ဂျပန်ဆိုရဘက်ကတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတော်တော်လေးလုံလုံလလရှိတယ်လို့ဆရာတို့ခန်းစားခဲ့ရသလားသူတို့ဘက်ကဘယ်လိုတုံ့ပြန်တယ်လဲဆရာ
အဲဒီလိုပဲရင်းနှီးမြှုပ်နှံမှုလာလို့ဟိုရတဲ့သူတော်လေးကိုလူလာရှိနေကြပါလေကျွန်တော်လည်းကျွန်တော်နိုင်ငံရဲ့အကျိုးဖြစ်ဆုံးတဲ့ရင်းနှီးမြှုပ်နှံမှုတွေဆိုရင်တိုင်းနိုင်ငံမှာဆိုတော့เนาะကျွန်တော်ရင်းနှီးမြှုပ်နှံမှုကိုလက်ခံရှင်းနေဖြစ်ပါတယ
်အဲ့တော့ဟိုအခုနောက်ပိုင်းကျွန်တော်တို့ကြည့်ကြည့်တာ NLD ပါတီနဲ့ပေါ့နော်ရွက်ောက်ပွဲမှာတိုင်ခင်ကလေးကဒီရွက်ောက်ပွဲပြီးကာလမှာလဲကျွန်တော်တို့သတိထားမိတာကဂျပန်အစိုးရဟာတော်တော်လေးရင်းရင်းနှီးနှီးဟို NLD ဘက်ကိုလိုလိုလားလားလေးဟိုပြတာတွေ့ရပါတယ်အရင်ဟိုတော်တော်လေးကလည်းရွက်ောက်ပွဲပြီးတဲ့နောက်ပိုင်းမှာဥညာဝင်းသွားလဲတာကျွန်တော်တို့တွေ့ရပါတယ်အခုဆရာတို့အဖွဲ15ရောက်အဖွဲသွားလဲတယ်ဟိုသွားပြီးလေ့လာတယ်ပေါ့နော်ဆွေးနွေးကြတယ်ဆိုတော့ဂျပန်အစိုးရက NLD ပေါ်မှာတော်တော်လေးလိုလိုလားလားရှိသလားဆရာဟိုတခြားနိုင်ငံတွေနဲ့ရှင်ကြည့်တာပါအခုဂျပန်ကဆရာတို့ခီးစဉ်မှာပထမဆုံးခီးစဉ်လည်းဖြစ်သွားတယ်ဆိုတော့
အဲကျွန်တော်အနေနဲ့ကဟိုဂျပန်နိုင်ငံလိုပဲပေါ့ဗျာဒီကျွန်တော်အရင်းချင်းနိုင်ငံတွေနဲ့ကျွန်တော်တို့ချက်တဲ့လုပ်ငန်းလုပ်ကြရမှာအဲတော့အားလုံးရဲ့အချင်းတွေနဲ့ကိုယ်နိုင်ငံရိုးဒီအကျိုးများရှိတဲ့လုပ်ငန်းမျိုးဆိုရင်အားလုံးကိုကျွန်တော်တ
ယ်နိုင်ငံတကာအားလုံးကျွန်တော်လက်ခံပါမှာ NLD စီးပွားရေးအဖွဲ့ဟာဒီ NLD အစိုးရလက်ထက်မှာစီးပွားရေးမူဝါဒတွေ policy တွေနဲ့ပတ်သက်ပြီးတော့ဒီအစိုးရအဖွဲ့ကိုအကြံဉာဏ်တွေပေးမဲ့အဖွဲ့ဖြစ်လာမလားဆရာအခုမကြခင်ဖွဲ့စည်းတော့မဲ့အစိုးရအဖွဲ့မှာဒီရပိုင်းအတွင်းမှာဖွဲ့စည်းတော့မဲ့ NLD အစိုးရထဲမှာ
နော်မလေးနဲ့မော်လေးနဲ့ကျွန်တော်တို့ဒီထဲမှာရှိတဲ့ CIA ဒီမှာရှိတဲ့ဒီမှာရှိတဲ့ CIA ဒီမှာရှိနေတယ်ဖိတ်ခေါ်ပြီးတော့သူတို့ထူဆောင်လုပ်ကိုင်နေကြတာနည်းနည်းပြောတော့မှသိကျွန်တော်ပထမဆုံးစီးပွားရေးကွန်ဒီအက်အဲဒါကြောင့်ဆုံးနေမှာလေခွဲစည်းခဲ့တယ်။အဲ့ဒီမှာလေကျွန်တော်တို့စီးပွားရေးကွန်ဒီပြင်ဒီမှာရှိနေစီးပွားရေးပညာရှင်တွေပြောင်းအောင်ရှိစီးပွားပညာရှင်တွေထိတ်ပေါ်ပြီးတော့ကျွန်တော်စီးပွားရေးအစီပလက်ဖောင်းဆိုတာစီးပွားရေးမူဝါဒလေးကိုကျွန်တော်ရေးချဲ့ခဲ့တယ်။အဲ့ဒါပြီးတော့ကပြည့်တဲ့နေ့ဇူလကစပြီးတော့ကျွန်တော်တို့ရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ဆိုရဲကြီးနဲ့ပါတီဆိုတဲ့ဇူလနဲ့အဘိယာနဲ့ဒီအရေးစဉ်းစားရတယ်ကျွန်တော်ချမှတ်ထားခဲ့ကြတာလေအဲ့ဒါဒီကျွန်တော်အဲ့ဒီဒီအရေးမှာကသူကစစ်ချင်တယ်တော့ဒေါက်တာကတော့မနေ့ကခုမနေ့ကခုကျွန်တော်တို့ခုချက်လက်ပြီးထားသွားမှာပါအကောင့်ရကုန်းလေးလည်းဒီအကောင့်ရလာခြင်းမှာကျွန်တော်စတင်ပြီးတော့အကောင့်ရခေါ်နိုင်မှာပါအကောင့်ရခေါ်လို့ရတဲ့ဟိုကျွန်တော်ရက်တွေ့ကြမယ်ဒီပါလီတွေကျွန်တော်ချမှတ်ထားပါတယ်ခင်ဗျာ
အဲ့ဆရာမနေ့6ခုကိုဆရာပြောပြလို့ရမလားဆရာ
မနက်ကျောင်းဆိုတာနမတိကပြုတဲ့ဘတ်ဂျက်ပေါ့နော်။အမေတော်ရင်ရှိတဲ့ဘတ်ဂျက်ကိုကျွန်တော်ရေးချွင်းနေ။ရောရှိတဲ့ဘတ်ဂျက်ဆိုတာမှာပြောရင်တော့အများကြီးပေါ့ဗျာ
။ဟုတ်ကဲ့။
ဟိုဟာဒီလိုအမျိုးနဲ့ expenditure ကိုကျွန်တော်တို့ဒီလိုရဲ့ deficit ဖြစ်နေတဲ့ဟာကိုကျုပ်ချင်းပြောတော့လို့ရတယ်။တခြားအရာတော့ကျွန်တော်တို့ဟိုဟာအများကြီးရှင်းတော့ရတယ်။နောက်တစ်ခုကဒီနေ့ deficit ကြောင့်ကျွန်တော်ရှင်းပြီးတော့ကျုပ်တို့အင်အားဖြင့်အစိုးရမျိုးကျွန်တော်တို့ပြည်သူခွဲစည်းရေးကျွန်တော်တောင်းရအောင်မြင်
ဟုတ်ကဲ့
အဲ့ဒီကဝေကြေးဒီညောင်ကျွန်တော်ဆောင်ရင်နောက်တစ်ခုအကျွန်တော်တို့ဟာနေရာကဏ္ဍတို့တော့နေရာကဏ္ဍတော့တပြည့်ပြည်သာပြီးပေါ့နော်နေရာကဏ္ဍတို့တော့အောင်လည်းဆက်ရဆောင်ရအောင်ဒီနောက်တစ်ခုအကျွန်တော်တို့ပြည်သာချာချာကြီးဒီကတော့အဝေးစီရောဆောင်ရင်ဒီနောက်တစ်ခုကကျွန်တော်တို့ဒေါ်ပေါင်းကြီးထင်းသေးတဲ့ environmental friendly ပေါ့ဒီကိုကြည့်ကြရပြီးကျွန်တော်ဆောင်ရသွားကြမယ်အားလုံး6ခုကကျွန်တော်မှတ်နေပါ
ဟုတ်ကဲ့ဆရာဆိုတော့ဟိုအခုဆိုရင်တော့ဆရာတို့စတင်လှုပ်လာတာလဲဟိုနှစ်တင်နဲ့ချီပြီးကြာပြီဆိုတော့ဆရာတို့ပညာရှင်တွေနဲ့လည်းပြည်တွင်းပြည်ပါစောစောဆရာပြောသလိုတွဲဆုံဆွေးနွေးတာတွေလည်းတော်တော်လေး policy ပိုင်းဆိုင်ရာတွေလည်းဆွေးနွေးပွဲတွေလည်းဆရာတို့တော်တော်လေးလုပ်ပြီးပြီဆိုတော့ဒီဥစ္စာအခုဒီအဆင့်ရောက်လာပြီပေါ့ဆရာတို့ဟိုပေါ့အဓိက tackle လုပ်ရမယ့် problem တွေကိုလည်းဆရာတို့တွေ့သွားပြီဆိုတော့ဒီအဖွဲ့အနေနဲ့နောက်ထပ်ဒီအစိုးရဖွဲ့ပြီးတဲ့နောက်မှာဒီအဖွဲ့ကတိုးချက်ဖွဲ့စည်းဖို့နောက်ထပ်ဒီအဖွဲ့ကနေပြီးတော့ policy ပိုင်းဆိုင်ရာတွေကိုမကြာအခါအားလျော်ဆိုတာထုတ်ပြန်ဖို့တွေအကြံပေးဖို့တွေဆရာတို့ဘယ်လိုဆက်လုပ်ကြမလဲဆရာ
โอเคအဲ့တော့ကျွန်တော်ရိုးသားတွေကိုယူသွားတော့အခုအဲ့ဒီစာသိကြီးရဲ့ဟာနေဘိုးဘုံရောက်ခဲ့ဆုံးဖြတ်ချက်ပေါ်မှာလည်းမြည်ပြပါတယ်ကျွန်တော်ကတော့ကျွန်တော်လုပ်လို့တဲ့တိုင်းပြည်ဖူးဖြိုးတိုးတိုးလေးကိုသူကရည်ဒီကျွန်တော်တို့ကြည့်ကြပါတယ်သူကနေပြီးတော့အကောင်အထည်ဖော်ဖို့ကျွန်တော်တို့ညွှန်ကြားပါတယ်
ကျွန်တော်ရနေပြီတော့ဒါကလည်းပါလို့ဒီလိုမပြောပါဘူးဒါကလည်းရှိကောင်းမယ်ဆိုတာပဲဒီနေ့ချင်းနဲ့တိုင်ပြီးတော့ဥဒ္ဒရာကြီးတော်အားကြီးကြီးနဲ့ကျွန်တော်ကြားတယ်သူကဒီဒီဟိုရဆုံးပြပြီးတော့မှရေးတာလည်းလုပ်တာပါအခုကျွန်တော်ဒီမနေ့ကလည်းဘိုးကောင်ကြီးသေးမှစုံကြီးသေးမှကျွန်တော်ဟိုတင်ပြပြီးတော့မှအဒီဗျူထားခဲ့တယ်ကိစ္စရတယ်ပါ
လောလောဆယ်တော့ကျွန်တော်တို့ရေဘူးအားဖြင့်ပြောလို့ရတာကတော့ NLD အစိုးရအနေနဲ့ဒီကန္တာကြီး6ခုဒီမန်နိုင်6ခုကိုအခြေခံပြီးတော့စီးပွားရေး policy ကိုချမှတ်လုံဆောင်သွားမယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဆရာ
ဟုတ်ပါလိမ့်မယ်ဟုတ်ပါမယ်ဟုတ်ပါမယ်ဗျာအခြေခံလေးကရှိအောင်ကျွန်တော်တို့ဇလူချိုးပန်းသွားရမယ်ဒီနေ့တင်မှာအခြေခံလေးရှိအောင်ဇလူချိုးပန်းသွားရမယ်ဒီနေ့မှာကျွန်တော်တို့ plan အခြေလိုက်ဆင်းလို့နော်ရက်တရာဒီနေ့နေ့ကျွန်တော်တို့ဒီချင်းရင်းရဲ့ရေးဆွဲပြီးတော့မှကျွန်တော်တို့လုပ်ကြရအောင်ခင်ဗျာအလားအလုံးကြီးဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်နေတာပဲအားလုံးကတော့ဟိုကကျွန်တော်တို့ဂျပန်ကထမားကိုချပြီးတော့ဆက်တာပေါ့နော်အားရတယ်အလားအလုံးကောင်းနေရှိပြီဖြစ်ခဲ့ပါလေကျွန်တော်တို့ပြည်တော့စိုက်ပြီးတော့အကျိုးရှိနေပြီဖြစ်ခဲ့ပါလေဒါနဲ့နိုင်ငံအကျိုးဆောင်ရနိုင်မယ့်ကြားရက်ဒီလေအားကြီးတာသိရှိရပါတော့ကျွန်တော်တို့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဦးစိုးဝင်းခင်ဗျာဟုတ်
ဒါကတော့အပတ်စဉ်ထုတ်လွှင့်နေတဲ့စီးပွားရေးကဏ္ဍကိုကုဇော်ဝင်းဟိုင်တင်ဆက်သွားတာဖြစ်ပါရယ်ခင်ဗျာအခုဆက်ပြီးတော့တုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီဘက်မှာတော့အမေရိကန်နိုင်ငံမှာနှစ်စဉ်ဖေဖော်ဝါရီလကိုရောက်တိုင်း African American လအဖြစ်တမိုင်းဝင်ဖြစ်ရသည့်ကျင်းပနေတာနဲ့ပတ်သက်ပြီးတော့ကုအောင်အောင်ကစူးစီးတင်ပြထားပါရယ်နားဆင်ကြပါခင်ဗျာ
ကန်တမိုင်းမှာအပြောင်းလဲတွေဖြစ်စေအောင်ကြိုးပမ်းခဲ့တဲ့ African American တွေကိုဂုဏ်ပြုပြီး20ဖေဖော်ဝါရီလရောက်တိုင်း African American လအဖြစ်သတ်မှတ်ခါအောက်မေ့ပဲအထိမ့်မှတ်အခမ်းအနားတွေကို American ပြည်ထောင်စုမှာကျင်းပကြပါရယ်ဗျာ1986ခုနှစ်ကစလို့ American သမရအစဉ်အဆက်က African American လရဲ့လိုလဲသတ်မှတ်ခဲ့ကြပါရယ်ရှာဖောင်ရေ
ဟုတ်ပါပြီရှင်ဒီတစ်ပတ်အစီအစဉ်ကတော့ African American တောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့စလိုက်ကြရအောင်လားကိုအောင်ရေ
ကောင်းပါပြီဗျာလွန်ခဲ့တဲ့56နှစ် 1960 ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ်က Greensboro မြို့ကဒီလူမဲကျောင်းသားတွေဟာသူတို့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီကာလကလူပြူလူမဲခွဲခြားမှုတွေရှိနေတော့သူတို့ဆန္ဒပြခဲ့ပုံကလည်းအတော်ပညာပါပါတယ် Woodward နဲ့ Crest ဆိုတဲ့ဈေးဆိုင်တွေကလူပြူတွေသာထိုင်လို့ရတဲ့ဒီထမင်းစားကုန်တွေမှာသူတို့ကဝင်ထိုင်ခဲ့တယ်အဲ့ဒီတော့ဆိုင်းပိုင်ရှင်တွေကသူတို့ကိုဈေးရောင်းမပေးနိုင်ဘူးဆိုပြီးညှင်းဆုပ်ခဲ့တဲ့အပြင်ဒီထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့မောင်းထုတ်ခဲ့ပါတယ
်။ဒါပေမဲ့လူမဲចောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူလူကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကចောင်းသားတွေကိုဖမ်းဆီးခဲ့ပါတယ်
။အဲ့လိုအနုနည်းနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့ဒီလူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာနာဖီဆန်ပြီးဝင်ရောက်တာမျိုး American ပြည်ထောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ်။
ဆန္ဒပြသူတွေကိုဖန်ဆီးခေါ်ဆောင်သွားရလမ်းမှာလဲ we shall overcome ကျွန်တော်တို့ဟာခက်ခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတော့အယက်သားအခွင့်ရေလှှရှားမှုတခြင်းကိုလည်းတည်ဆိုခဲ့ကြပါဗ
ကြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလျှားသူတွေဟာသူတို့ပေါ်ချမှတ်ထားတဲ့ဒဏ်ချင်းငွေကိုမပေးဘဲဒီပြစ်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်နေမှာလူတွေပြေးသွားခဲ့ပါတယ်ရှားပေါင်ကြီးဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းဒီတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနည်းနဲ့အာဏာဖီဆန်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ဗျာ
ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိပါဘူးရှင်။အဲ့ဒီနောက်မှာတော့စားတော့ဆိုင်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတော့ဆိုင်တွေမှာအသားအရောင်ခွဲခြားပြီးဝန်ဆောင်မှုပေးတာတွေကိုတားမြစ်တဲ့ဥပဒေ ပါဝင်တဲ့1964ခုနှစ်အယတအခွင့်ရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင်
။ဒီတစ်ခါတော့ပထမဆုံးစီးပွားပြည့်စတင်ပြည့်စွဲတဲ့လေကြောင်းလိုင်းအကြောင်းကိုတင်ပြအောင်လာရှာဖောင်ရေ
။ကောင်းပါပြီရှင်။1940ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအင်ဂျင်လေးလုံးတက် Dixie Clipper လို့ခေါ်တဲ့ရေတရနဲ့ပြန်တက်တဲ့လင်းရင်ပြန်တဲ့ Pan American World Airways ကပထမဆုံးနိုင်ငံတကာခီးစဉ်တွေကိုစတင်ခဲ့ပါတယ်။ဟိုတုန်းကနှီးပညာကလည်းမထွန်းကားသေးတော့ဒီလင်းရင်မှာခီးတဲ့ဆယ်ယောက်လောက်ပဲလိုက်ပါနိုင်ခဲ့တယ်ကိုအောင်ရေ
။ဟုတ်ပါတယ်ဒါရင်ပဲဟုတ်သေးမလဲဗျာ။လင်းရင်ဝန်ထမ်းတွေကလည်း17ယောက်တောင်လိုက်ရပါတယ်။ခီးစဉ်ကိုနယူးယောက်မြို့ကနေစတင်ပြီးပေါ်တူဂီကဘာမျူဒါလစ်ဘွန်ဘိုလာမာအနောက်အာဖရိကကဂီနီထရနင်ဒက်ပို့တ်အော့ဖ်စပိန်နဲ့ပေါ်တိုရီကိုကဆန်ဟူအန်နိုကိုပြေးဆွဲခဲ့တာပါ။ဒစ်ကဆီကလစ်ပါလင်းရင်ဟာမိုင်1200နီးပါးသည့်ခီးစဉ်တွေကိုချီရကြပြန်တမ်းပြီးဖေဖော်ဝါရီလ9ရက်နေ့မှာနယူးယောက်ကိုပြန်လည်ရောက်ရှိခဲ့တယ်လို့ဆိုပါရယ်ဗျာဒီခီးစဉ်အတွင်းမှာအမေရိကန်ခီးတဲ့လေယာဉ်အာဖရိကမှာဆင်းသက်ခဲ့တာပထမဆုံးလည်းဖြစ်ပါတယ်အဲဒီနောက်52နှစ်ကြာပြီး1992ခုနှစ်မှာတမိုင်းဝင်ခီးစဉ်ပြန်တမ်းခဲ့တဲ့ Pan American လေကြောင်းလိုင်းဒေဝါလီခံခဲ့ရပါတယ်ယင်းနှိမ့်နှုတ်နှံစေးအကြီးမားလာပြီးခီးတဲ့ဥယျာဉ်အရနည်းလာတာကြောင့်အခုလိုအခြေကိုဆက်ရောက်ခဲ့တာပါခင်ဗျာ
အဲ့ဒီတော့အချိန်ဆိုရင်တော့ဒီလေရင်ဟာအကြီးဆုံးမျိုးစားထဲမှာပါပြီး1938နဲ့1940ခုနှစ်ကြားမှာ American Boeing လေရင်ကုမ္ပဏီကထုတ်လုပ်ခဲ့တာပါ။သမုဒ္ဒရာကိုဖြတ်ပြီးပြန်တန်းနိုင်အောင်ကြီးမားတဲ့တောင်ပံတွေကိုတပ်ဆင်ပေးခဲ့ပါဗျ။အဲ့ဒီအချိန်တုန်းက Clipper လေရင်မျိုးစား12စီးအထိထုတ်လုပ်ခဲ့ပြီးအဲ့ဒီထဲကကိုးစင်းကတော့ Pan American လေကြောင်းလိုင်းအတွက်ဖြစ်ပါတယ်ရှင်။
ကဲဒီတစ်ခါတော့မေပေနီစနစ်တခုအကြောင်းကိုပြောပြအောင်လားရှာဖောင်ရေအမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မေပေနီစနစ်ကိုဘယ်တော့နေရစတင်ခဲ့တယ်လို့ထင်လဲဗ
ျနှစ်ပေါင်းရာချီရှိခဲ့ပြီလို့တော့ထင်တာပဲကိုအောင်ရေ
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့မှာဒီကန်တကီပြည်နယ်လူးဝစ်ဗေးမှာကျင်းပတဲ့ရွေးကောက်ပွဲမှာစပြီးဒီလျှို့ဝှက်မေပေနီစနစ်ကိုကျင်းသုံးခဲ့တာပါဟိုတုန်းကတော့အများရှိမှမဲပေးရတာကြောင့်စန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိတာကြောင့်ဒီနီးစနစ်ကိုပြောင်းလဲကျင့်သုံးခဲ့ပါတယ်။တားပိုက်ကောင်တွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မဲပေးနီးစနစ်ကိုစတင်ကျင့်သုံးတာကြောင့်ဒီလူးဝစ်ဗေးကစတင်ခဲ့တဲ့မဲပေးနီးစနစ်ကိုတားပိုက်ကောင်မဲပေးနီးစနစ်လို့လည်းခေါ်ကြပါတယ်
။အခုလိုကိုတိုက်နေတဲ့ရလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့်လူးဝစ်ဗေးကရွေးကောက်ပွဲကာလတွေမှာလူလူတွေဟာတက်တက်ကြွကြွနဲ့ပါဝင်လာကြပြီးခိုးတုံးကထဲအဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပုံများလာခဲ့ပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်နိုင်ငံတော်ဝန်ကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနည်းစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါတယ်
။ကဲဒီတစ်ခါတော့အမေရိကန်သမိုင်းမှာအမဲဆက်ဆွန့်တင်စရာကိစ္စကိုဆောင်ရွက်ခဲ့တဲ့လွှတ်တော်အမတ်တယောက်အကြောင်းကိုပြောပြခြင်းပါတယ်ဗျာ
။ဘသူပါလိုက်ကိုအောင်ရေ။
လွန်ခဲ့တဲ့65နှစ် 1950 ခုဖေဖော်ဝါရီလ9ရက်နေ့မှာ Wisconsin ပြည်နယ်ထက်လွတ်တော်မှ Joseph McCarthy West Virginia ပြည်နယ် Wheeling က Republican Women's Club မှာမင်းကွန်းပြောကြားခဲ့ပါတယ်။အဲဒီလိုပြောကြားမှုတွေအတွင်းအမေရိကန်နိုင်ငံသားရေးဌာနက Community 205ရောက်ရဲ့စီးရင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ပေါ်ကြေညာခဲ့ပါတယ
်။ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွတ်တော်အမတ်တွေလိုပဲ Community ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီး Democrat သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာပါတဲ့။အဲ့ဒီအချိန်ကသူ့လုပ်ဖော်ခိုင်းမဲ့တွေကလည်းတခြား conservative အမတွေထက် senator McCarthy ဟာပိုအန်ဒီရဲ့ကြီးတဲ့လူဖြစ်သတ်မှတ်ခဲ့ကြပါတယ်တဲ့
အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂယုမဆိုင်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကပြောကြပါတယ်ဒါအပြင် McCarthy ဟာ community ဝါဒအပေါ်စိုးရိမ်တာထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်
အဲ့နောက်ပိုင်းမှာတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပေါ့ရှင်။မက်ကတီဝါရကြောင့်အစိုးရအဖွဲ့အထွန်းမှသာမကပညာရေးအနုပညာနဲ့တခြားဌာနတွေမှာလှုပ်ကင်ကြတဲ့အပြစ်မဲ့သူအများအပြားအလုတ်ကနေရနာခံရပါဗျ။ဒါ့အပြင်လူတချို့ကိုကိုကိုတေချောင်းကြံစီမှုနဲ့ပတ်သက်ပြီးတော့လည်းမက်ကတီအပေါ်ဝေဖန်ပြစ်တင်ခဲ့ကြတာပါရှင်။
ကိုအောင်စူးစီးတင်ဆက်တဲ့သုတဆောင်လင်အမေရိကန်တခွင့်အစီအစဉ်ဖြစ်ပါတယ်။ရှားဖောင်ကကူညီပြီးတော့တင်ဆက်ပေးခဲ့တာပါခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမှန်တရားကိုရှားဖွေပြီးတော့လွတ်လပ်စွာပြောဆိုနိုင်ဖို့အတွက်ကမ္ဘာတဝန်းကမရေတွက်နိုင်တဲ့စာနယ်ဇင်းသမားတွေနေ့စဉ်နဲ့အမျှတိုက်ပွဲဝင်နေကြပါတယ်။
တင်းလွလတ်ခွနဲ့ပတ်သက်ပြီးမကြသေးခင်ကမိန်ကုန်းတစ်ခုမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြီးခဲ့တဲ့နှစ်အတွင်းတာဝန်ထမ်းဆောင်ရင်းသေဆုံးခဲ့ရတဲ့မီဒီယာသမား82ဦးရှိပြီးဖမ်းဆီးထောင်ချခံရသူဟာ200နီးပါးရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။တင်းနောက်များကကွယ်ပေးရေးကော်မတီ CPJ ရဲ့မှတ်တမ်းတွေအရအီရန်နဲ့ဆီးရီးယားနိုင်ငံတို့ဟာစာနယ်ဇင်းသမားတွေအများဆုံးသေဆုံးတဲ့နိုင်ငံတွေစရင်ပထမနဲ့ဒုတိယနေရာတွေမှာရှိနေကြပြီးတော့1992ခုနှစ်ကစလို့အီရန်မှာ183ယောက်နဲ့ဆီးရီးယားမှာ63ယောက်သေဆုံးခဲ့ကြရပါတယ်။ဒီကနေ့အချိန်မှာတည်ဆုံခဲ့ကြရတဲ့သတင်းတောက်တွေက3ပုံ2ပုံလောက်ဟာဆိုရင်လေသူတို့ရဲ့ရေးသားချက်တွေကြောင့်တိုက်ခိုက်ခံရသူတို့မြင်တွေ့ခဲ့ရတာတွေအတွက်နှုတ်ပိတ်ခံရဒါမှမဟုတ်သူတို့ရရှိခဲ့တဲ့သတင်းအချက်လက်တွေအတွက်ပြန်ပြီးဆွဲခံခဲ့ရတာပါဒါပေမဲ့လည်းဒီလောက်ရက်တွေကိုကျူးလွန်ခဲ့သူအများစုကိုတော့မမိကြပါဘူးသတင်းတောက်တွေရုပ်သံလွှင့်သူတွေဓာတ်ပုံရိုက်ကူးသူတွေဘလော့ဂါတွေကတ်တွန်းဆရာတွေလို့လွတ်လပ်တဲ့မီဒီယာတွေဟာဒီကနေ့အချိန်မှာရုပ်ပိုင်းအရနိုင်ငံရေးအရတောက်လျှောက်ဖိအားပေးခံနေရတာအမှန်တရားပါ27ရာစုခေတ်ထဲရောက်နေတာတော့မှလူ6ယောက်မှ1ယောက်လောက်သာသတင်းစာလွတ်လပ်ခွင့်အစစ်အမှန်ရှိတယ်လို့ပြောနိုင်တဲ့တိုင်းပြည်မှာနေထိုင်နေကြပါတယ်။ဒါကြောင့်လဲလွတ်လပ်ခွင့်တွေကိုကာကွယ်သူတွေနဲ့လက်တွဲကြဖို့လိုအပ်တယ်လို့ပြည်သူလူထုကကိုယုံကြည်ရဖို့ပြောခွင့်မရပဲဒါမှမဟုတ်သူတို့ဘဝအပေါ်တက်ရောက်စေမဲ့ဆုံးဖြတ်ချက်တွေအဖြစ်အပျက်တွေကိုသိရှိနိုင်ခွင့်မရှိခဲ့ရင်ဘယ်ဆိုရကမှသူတို့ဟာလွတ်လပ်ပါတယ်လို့မခေါ်နိုင်ဘူးဆိုတာကိုအတိမတ်ပြုလက်ခံမှုတွေနဲ့စာအမှဖြစ်ပါတယ်လို့ဝင်းကြီးကယ်ရီကပြောဆိုခဲ့ပါတယ်။သတင်းတောက်တွေကိုချိန်ချောက်ဖို့ဒါမှမဟုတ်ထောင်သွင်းအချင်းချဖို့စ조사သူတွေကိုကျွန်တော်တို့အနေနဲ့မမမမရင်ဆိုင်ပြီးအမှန်တရားကိုတင်ပြနေတာစာနယ်ဇင်းလုပ်ငန်းပေါ်တစ္ဆာရှိတာဟာရာဇဝတ်မှုမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းနဲ့ကြဲကြဲလောင်လောင်ပြောကြဖို့လိုအပ်တယ်လို့ဒါဟာဂုံယူစရာအလုပ်လူမှုအကျိုးပြုလုပ်ငန်းလို့ပြောကြရမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝင်းကြီးဂျွန်ကယ်ရီကပြောကြားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။တို့ရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အာဘိုမဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်။ VOA အမေရိကန်တန်ရဲ့အင်ကာနီမနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းတုံပြီးသား16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဗီဒီယိုမြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာအသတင်းအကျဉ်းချုပ်ကိုကိုစုံဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
။ဆီးရီးယားအစိုးရဟာဖမ်းမိထားတဲ့အရသားတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေပြုလုပ်ခဲ့တယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကတင်းနေလန်နေကထုတ်ပြန်တဲ့အစီရင်ခံစာမှာဆွတ်ဆွဲပြောကြားလိုက်ပြီးအဲ့ဒီလောက်ရဟာလူသားမျိုးနွယ်ဆန့်ကျင်တဲ့အရာစုမှုကျွလွန်ရာရောက်စေတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအတွင်းနဲ့တခြားနိုင်ငံတွေမှာလက်ရှိဖြစ်ပေါ်နေတဲ့ဇီကာဗိုင်းရပ်စ်ပိုးတိုက်ခိုက်ဖို့အတွက်အရေးပေါ်ရန်ပုံငွေတိတက်သမား8ဘီလီယံထောက်ပံ့ပေးဖို့သမ္မတဘရက်အိုဘားမားကကွန်ဂရက်စ်လွှတ်တော်ထံတောင်းဆိုလိုက်ပါတယ်။တင်းလာနေကအင်ဂျီတော်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီရန်ပုံငွေဟာဗိုင်းရပ်စ်ပိုးတိုက်ဖျက်ဖို့အတွက်လိုအပ်တဲ့ခြင်ပြန့်ပွားမှုထိန်းချုပ်ရေးအစီအစဉ်ဝေငွေကြေးမတက်နိုင်ကြတဲ့ကိုယ်ဝန်ဆောင်မိခင်တွေကိုကျန်းမာရေးဆောင်ရှောက်မှုပေးတာစတဲ့နည်းဗျူဟာတွေကိုအထောက်အကူပြုစီမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဇီကာဗိုင်းရပ်စ်ပိုးဟာခြင်ကတဆင့်ကူးစက်တာဖြစ်ပြီးလိန်ဆက်ဆံမှုကလည်းကူးစက်တတ်တယ်ဆိုတာကိုသုတေသီတွေကရှာဖွေတွေ့ရှိထားကြပြီးဖြစ်ပါတယ်။ယောဂဘိုးကူးစက်သူ80ရာခိုင်နှုန်းမှာယောဂလက္ခဏာမတွေ့ရဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာအစိုးရအသစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုတိယသမ္မတရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလာမယ့်မလ18ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်တဲ့ပြည်သူလွတ်တော်ကမနေ့ကကြေညာလိုက်ပါတယ်။အစိုးရအသစ်ကိုဦးဆောင်မဲ့သူတွေကိုစတင်ရွေးချယ်တင်မြောက်မဲ့အစီအစဉ်နဲ့ပတ်သက်လို့ NLD ပါတီကိုယ်စားလှယ်ပြည်ထောင်စုလွတ်တော်နိုင်ငံကမောင်ဝင်းခိုင်တန်းကလွတ်တော်အခမ်းအနားအတွင်မနေ့ကပြောကြားလိုက်တာဖြစ်ပါတယ်။တနင်္လာနေ့ကပြုလုပ်ခဲ့တဲ့နိုင်ငံရေးစစ်တမ်းတွေအရနယူးဟမ်ရှာပြည်နယ်မှာပြည်내ကဥဆောင်ပြုလုပ်မဲ့ပါတီတွင်ရွေးချယ်မှုတွေမှာဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ဟာ Republican Party ရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်းပြနေကြတဲ့ပြိုင်ဘက်သမ္မတလောင်းနေတဲ့အသာစီးရနေတယ်လို့ဆိုပါတယ်။ Democratic Party ဘက်မှာတော့ Bernie Sanders ကနိုင်ငံခြားရေးဝန်ကြီးဟော Hillary Clinton နဲ့လူမှုစစ်တမ်းတွေမှာအသာစီးရရှိနေပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jim Hammond ဖြစ်ပါတယ်။ညနေပဲ6နိုင်ခွေကနေ9နိုင်ထိထုတ်လိုက်မဲ့အစီအစဉ်တွေကိုလှိုင်းလုံးမီတာ16 19နဲ့25တို့ကနေဖတ်ယူနိုင်ပါစေ။တောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ဆက်မိုးရွာခင်ဗျာ
This program has come to you from the Voice of America, Washington.